お祈り、それぞれがディラメサウディロ、ヤサピアゴ、ネモタタネ、ドインシクラボ。グディラサウディレカジャロ、ネモタタソミダピドワロ、ディアホディアナレカマ、ピアゴレベシクビダロ、ディロベ、အယုံပြူရတာပေါ့ဘုန်းကြီးတို့ဒါရုခန္ဓာပမတုတ်ကိုဟောကြားခဲ့ပါတယ်တတုံကြီးကိုဥမာပြုတ်ပြီးတော့မြတ်စွာဘုရားဟောကြားတဲ့တရားတော်ပေါ့လေအစဆုံးငင်္ဂမြစ်ထဲမှာမျောနေတဲ့တစ်တုံးကြီးဟာဒီဘက်ကဟိုဘက်ကစသည်မှာမကပ်ရဘူးဆိုလို့ရှိရင်သမုဒ္ဒရာထဲကိုဆက်ဆက်မြဲမြိုက်ရောက်သွားပါလိမ့်မယ်အဲ့ဒီဥမာလိုပဲသင်္ချစ်သားများဟာလည်းပဲဒီဘက်ကဟိုဘက်ကစသည်မှာမကရောက်ဘူးဆိုလို့ရှိရင်နိဗ္ဗာန်ကိုဆိုက်ဆိုက်မြဲမြဲရောက်သွားပါလိမ့်မယ်အရာပေါ့ဒီဘက်ကံကတ္တာဟိုဘက်ကံကတ္တာနဲ့ပတ်တယ်ပြီးတော့ဘုန်းကြီးတို့ရှင်းပြခဲ့ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မြင်တဲ့အခိုက်ကြားတဲ့အခိုက်စသည်မှာဒီဘက်ကဟိုဘက်ကဘယ်လိုကတ်တယ်ဒီဘက်ကဟိုဘက်ကကတ်တယ်ဆိုတာဟာဒီဘက်ကဟိုဘက်ကဆိုတဲ့မျက်စိနားနာလျာကိုယ်စိတ်ဆိုတဲ့အာရဏ6ပါးရဲ့အပေါ်မှာတရားနှစ်သက်မှုစတဲ့ပေါ့လေဤလေသာရဖြစ်တာဒီဘက်ကံကတ်တယ်ခေါ်တော့မျက်စိဆိုပင်နဲ့လို့မျက်စိတင်မဟုတ်ဘူးတကိုယ်လုံးပါသွားတာပါနားဆင်လည်းပဲနားတယ်မဟုတ်ဘူးတကိုယ်လုံးပါဝင်သွားတယ်လို့ခေါ်ရတာပါပဲစသည်ပေါ့အစင်းဆိုရင်လည်းပဲအစင်းတင်မဟုတ်ဘူးအစင်းရဲ့တရားအကုန်လုံးပါဝင်သွားတယ်လို့ဒီလိုသဘောပေါက်ထားတာအဲ့လိုမျက်စိနားစတဲ့ဒီဘက်ကံအစင်းအတန်စတဲ့ဟိုဘက်ကံမှာဘယ်လိုကောက်ရောက်နိုင်လဲဆိုတာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ရှင်းပြခဲ့ပါတယ်မင်းတို့ကစိတ်အစဉ်ဖြစ်ပုံမြင်တဲ့ခိုက်တန်လေးမှာမြင်သည့်စိတ်အစဉ်ဖြစ်ပုံအဲ့ဒီမြင်သည့်စိတ်ဖြစ်ပြီးတဲ့နောက်ကြံသည့်တဲ့စိတ်အစဉ်ဖြစ်ပုံပထမကြံသည့်တဲ့စိတ်အစဉ်ဒုတိယကြံသည့်တဲ့စိတ်အစဉ်တတိယကြံသည့်တဲ့စိတ်အစဉ်လို့နောက်ကစိတ်အစဉ်3မျိုးဆက်ဖြစ်ပုံပေါ့ပြောခဲ့ပါပြီအဲ့လိုစိတ်ဆင်ဖြစ်တဲ့ထဲမှာမျက်စိအကြည့်ရောက်မှာဆင်းသက်ဆုံးလာတဲ့အခါမှာခုနကစိတ်ဆင်စိတ်အကြိမ်ပေါင်း14မျိုးဖြစ်သွားတယ်ဆိုတာမင်းတို့ကရှင်းပြခဲ့ပါနောက်ကအဲ့ဒီခိုက်တန့်လေးမှာမြင်တယ်မြင်တယ်လို့ရှုမှတ်နိုင်ရင်နောက်ကလောဘဒေါသစတဲ့ကိလေသာတွေမကပ်ရနိုင်ဘူးမြင်တဲ့အခြင်းပေါ်မှာမျက်စိပေါ်မှာမကပ်ရနိုင်တော့ဒီဘက်ကမ်းမှာလည်းပဲမကပ်ဘူးဟိုဘက်ကမ်းမှာလည်းပဲမကပ်ဘူးရေလဲမှမျောသွားတာပေါ့မျောတာနဲ့တူတာပေါ့ အဲ့လိုမြင်ခိုက်မှမရှုနိုင်သေးရင်ဒုတိယကြံတိခိုက်ပေါ့လေပထမကြံတိဝိထိဖြစ်ခိုက်လေးမှာရှုနိုင်ရင်လည်းပဲလောဘဒေါသစတဲ့ကိလေသာတွေနောက်ကမလိုက်နိုင်သေးဘူးတို့နှစ်ခုလုံးဟာအရှင်းပရမတ်ကိုပဲအာယုံပြုသေးတယ်ပထမမြေတိဝိတိစိတ်ကတော့ပစ္စုပန်အရှင်းပရမတ်ကိုအာယုံပြုလာကြံသိတယ်ပထမကြံသိဝိတိစိတ်ကတော့အဲ့ဒီအရှင်းပရမတ်ကိုပဲအာယုံပြုတာပါပဲသူကတော့အတိတ်ဖြစ်သွားပြီအတိတ်အရှင်းပရမတ်ကိုအာရုံပြုတယ်ဒီခိုက်တက်မှရှုနိုင်ရင်လည်းပဲကိလေသာမဖြစ်နိုင်သေးဘူးနောက်ကလောဘဒေါသကောင်းတယ်မကောင်းဘူးပေါ့လောဘဒေါသစတဲ့ကိလေသာမဖြစ်နိုင်သေးဘူးမြင်ယုံမြတင်ပဲအရှင်းပရမတ်တွင်ပဲသိပြီးတော့သွားတယ်လို့ဆိုရပါတယ်အဲ့လိုမရှုနိုင်ဘူးဆိုလို့ရှိရင်တော့ဒုတိယကြံသေးဝိထိဆိုလို့ရှိရင်ပုံတရံပညာကိုရောက်သွားပါပြီတတိယကြံသိဝိသိဆိုရင်တော့အမိနာမကိုရောက်သွားပြီတဲ့အဲ့ကကြတော့နောက်ကကောင်းတယ်မကောင်းဘူးဆိုတော့လောဘတွေလိုက်ပြီးတော့လာနိုင်နေလာတော့တာပဲအဲတရားရှိမှတ်တဲ့ယောဂီဆိုရင်တော့အဲ့ဒီအဆင့်ရောက်လာရင်တော့ဒီစိတ်ထဲမှာဖြစ်ပေါ်လာတဲ့လောဘဒေါသကိုတဆင့်ထပ်ပြီးတော့ရှုရတော့မှာပေါ့။ဒါစိတ်ထဲမှာလောဘတွေဖြစ်လာလိုချင်မှုတွေဖြစ်လာလောဘတွေဖြစ်လာပြီ။စိတ်ဆုံးအဆင့်ပြတ်မှုတွေဖြစ်လာပြီဆိုတော့ဒါစိတ်ထဲမှာဖြစ်လာပြီ။ခုနမြင်ရတဲ့အဆင့်ကိုအကြောင်းပြုပြီးတော့မရှုမှန်နိုင်တဲ့အတွက်ကြောင့်ပရိယုဌာနခေါ်တဲ့ကိလေသာတွေဖြစ်ပေါ်ပြီးတော့လာပါတယ်။အဲ့ခါကျတော့ပစ္စုပန်ကတည်းကဖြစ်စေလောဘဒေါသကိုရှုရတော့မှာပေါ့လိုချင်လိုချင်တယ်နှစ်သက်နှစ်သက်တယ်ဆိုရင်အဲ့ခါကျတော့ဒါဒီပျောက်သွားရင်လောဘဒေါသငြင်းသွားတာပေါ့အဲ့လိုရှိပါအဲ့တော့ဝိပဿနာတရားရှုမှတ်တဲ့ပွားများအထုတ်တယ်ဆိုတာတဘောမှန်လေးကိုအမှန်တိုင်းသိအောင်လို့ရှုမှတ်ရတာတကယ်အရှိတရားကိုအရှိအတိုင်းအမှန်အတိုင်းသိအောင်လို့ရှုမှတ်ပွားများအထောက်အထားဖြစ်ပါတယ်အဲ့ဒီသဘောမှန်တွေကိုသိအောင်ဘယ်လိုရှုမှတ်ရမလဲဘယ်လိုအထောက်ရမလဲဆိုတော့ဒီယုတ်ဏ္ဍေရဲ့သဘောလက္ခဏာကိုရှုရတယ်ဆိုတာကိုမနေ့ကဘုန်းကြီးတို့စပြီးတော့ပြောကြခဲ့ပါတယ်။ယုံနာတိတိမှာသူတို့သဘောလေးတွေရှိတယ်တဲ့ပိုင်ဆိုင်တဲ့သဘောလေးတွေရှိတယ်။ရုပ်တိုင်းနာမ်တိုင်းမှာသူတို့ပိုင်ဆိုင်တဲ့သဘောအမှတ်သားပေါ့ဒါကိုလက္ခဏာခေါ်တာပါ။သူတို့ကိုသဘာဝလက္ခဏာလို့ခေါ်ပါအဲ့ဒီသဘောလေးတွေကိုမြင်အောင်ရှုရတာ။ဒါကြောင့်မို့လက္ခဏရတ္တိဝေသေနပရိဂေတ္တပါလက္ခဏရတ္တိဝေသေနသဘာဝလက္ခဏရတ္တဒုမောကိစ္စစသည်အစွမ်းအဖြစ်ပရိဂေတ္တပါသိရှိရည်ယောဂီနားလည်အောင်ခွန်ကြီးတို့သဘာဝလက္ခဏာပဲရှင်းပြပါမယ်အဲ့ဒါဆိုရင်သဘောပေါက်သွားမှာပါသဘာဝလက္ခဏာဆိုတာသူတို့အတိအသင့်ရှိတဲ့သဘောလေးပေါ့လက္ခဏာအပြင်ရှုရတယ်လက္ခဏာအပြင်သိရတယ်အဲ့ဒါဒီမှာခွန်ကြီးတို့လက္ခဏာ၃မျိုးကိုနားလည်အောင်ကျေဥစွာရှင်းပြပါမယ်။သဘာဝလက္ခဏာကိုယ်ပိုင်လက္ခဏာအဲ့ဒါကတစ်မျိုးရှိတယ်။ သင်္ကတလက္ခဏာအဲ့ဒါကတစ်မျိုးရှိတယ်တာမင်းရလက္ခဏာလို့အဲ့ဒါကတစ်မျိုးရှိတယ်လက္ခဏာနဲ့ရှုရမယ်သိရမယ်ဆိုအဲ့ဒီလက္ခဏာ3မျိုးနဲ့မြင်ရမှာဖြစ်ပါတယ်အစင်းချင်းမြင်လာမယ်ဆိုတာကိုလည်းဘုန်းကြီးတို့ရှင်းပြမှာပါလေအဲ့ဒါလက္ခဏာက3မျိုးတဘာဝလက္ခဏာဆိုတာယုံနာတိတိမှာရှိတဲ့သူရဲ့ပင်ကိုသဘောလေးတွေအဲ့ဒါကိုကိုယ်ပိုင်လက္ခဏာလို့မှတ်ထားရတာလူတွေမှာလည်းပဲအမှတ်သားလေးတွေရှိတယ်ဒီအမှတ်သားသူပဲလို့ဘသူပဲဆိုတာသိကြအောင်အမှတ်သားပဲနဏကဘလို့မျက်ခုံးကဘလို့အစသည်ဖြင့်ဒီအမှတ်သားလေးတွေကိုကြည့်ပြီးတော့ဒါဘသူပဲသိရတယ်လို့ပဲယုံနာမှာလည်းပဲသူတို့သဘောလေးတွေကိုရှုလို့ရှိရင်ဒါကဘာပဲဆိုတာသိရတာပေါ့အဲ့ဒါကိုတဘာဝလက္ခဏာလို့ခေါ်ရပါတယ်ဝိပဿနာစပြီးတော့ရှုတဲ့အခါမှာအဲ့ဒီတဘာဝလက္ခဏာကိုရှုရတယ်ရှုတော့ဘယ်အခိုက်မှာရှုရမလဲဆိုတော့ဖြစ်စေအခိုက်တမှာရှုရမှာဖြစ်ခိုက်ရှုမှာတဘာဝမုတ်ချမြင်နိုင်သည်တဲ့ဖြစ်တုံးဖြစ်စေရှုမှသူတို့ရဲ့သဘောကိုမြင်နိုင်နေတဲ့အခုယောဂီတွေရှုနေကြတယ်ဝမ်းမိုက်ကိုစိုက်ပြီးတော့ဖောင်းနေပိန်နေဆိုတာဖောင်းကင်လေးရှုနေတာပိန်နေဆိုပိန်နေခိုက်တံလေးရှုနေတော့ဘာတွေ့လဲစူးစိုက်မှတ်လိုက်တောက်နေသဘောကျင်းတဲ့သဘောလှုပ်ရှားတဲ့သဘောရွေ့ရှားတဲ့သဘောလေးတွေသိနေ။အဖောင်းနဲ့ရှုမှတ်တဲ့အခါမှာအာယုံကစိုက်ပြီးတော့ရှုနေရင်ဝိရိယနဲ့တတိရှိလာပြီဆိုလို့ရှိရင်စဖောင်းလာတာကိုလည်းတွေ့တယ်။နောက်ဆုံးဒီဖောင်းလာလေးရပ်သွားတာကိုလည်းတွေ့တယ်။ဒါကိုအစအဆုံးလို့ခေါ်ရတာပဲ။အလယ်လည်းပါသွားတာအစားရည်အလေရည်အဆုံးနေလိုက်ပြီးတော့ရှာမနေရဘူးဖောင်းနာလေးကိုစိုက်မှတ်နေရင်စဖောင်းနာတဲ့အစကိုလည်းတွေ့တယ်အလေကောင်မှလည်းပဲတွေ့တယ်နောက်ဆုံးဖောင်းနာလေးရပ်သွားတဲ့အဆုံးကိုလည်းပဲတွေ့တယ်ဒါအသိကြီးပါမြင်အောင်မှဆိုပေမဲ့စိုက်ကြည့်နေမြင်တာပါပဲအစရည်အလေရည်အဆုံးရည်တော့အစကိုရှောက်ရှာနေမယ်အလေကိုရှောက်ရှာနေမယ်အဆုံးကိုရှောက်ရှာနေတော့အဲ့ဒါစိတ်တွေပြန့်လွင်ပြီးတော့တဘောမှန်ကိုမသိနိုင်တော့ဘယ်အစလဲဘယ်အဆုံးလဲဘယ်အလယ်လဲလုံနေအဲ့ဒါနေစိတ်တွေပြန့်လွင်ပြီးတော့မသိမှမဟုတ်တော့ဖြစ်ကဲ့လေးကိုစိုက်ကြည့်နေရင်သူစပြီးတော့ဖြစ်ပေါ်လာတာရဲ့အလယ်မှာဖြစ်နေတာရဲ့နောက်ဆုံးရပ်သွားတဲ့အထီအောင်ကကိုမြင်တာပဲဒါကိုအစအလယ်အဆုံးကိုမြင်တယ်လို့နားလည်ထားဖို့ရည်ကြီးပါအဲ့တော့ဒီသဘောတရားကိုသိကျင်ရင်သူဖြစ်ခိုက်လေးမှရှုရမယ်မြင်ခိုက်လေးမှရှုမှသောတော့ကဘုန်းကြီးပြောခဲ့တယ်လို့မြင်တဲ့သဘောလေးကိုသိမှာပဲအရှင်းသဘောလေးကိုသိမှာပဲကြားတဲ့ခိုက်တံလေးရှုမှကြားတဲ့အတန်သဘောလေးကိုသိအဲ့ဒါသဘောပဲအဲ့ဒါသူ့လက္ခဏာလို့ခေါ်တာနာမ်တဲ့ခိုက်တံလေးရှုမှနာမ်တဲ့သဘောလေးကိုသိမယ်စားတဲ့အခါကျရှုမှအရသာသဘောလေးတွေကိုသိလာမှာအရသာလေးပေါ်ပြီးတော့ပျောက်သွားတာဒါကိုစုဆိုင်ရင်သိလာတာပဲအစလည်းဆုံးပါသွားတာအဲ့လိုသိအောင်အဲ့လိုသိတာကိုပဲအစလည်းဆုံးသိတယ်လို့ဆိုရတာပါပဲဒီမင်းကရှောက်ချနေတော့စိတ်တွေလွင့်ပြီးတော့လိုရင်းမရောက်တော့အဲ့တော့ပေါ်ကဲ့လေးကိုစုဆိုင်နေဖို့အသိအရေးကြီးပါတယ်ဘယ်လိုပေါ်လာတယ်ဆိုတာကိုကြည့်နေရင်သူချင်းရကိုတိတာပဲအဲ့လိုဖြစ်ကဲ့ကိုရှုတဲ့ဥစ္စာကိုသူ့တဘာဝလက္ခဏာကိုရှုတယ်လို့ခေါ်ပါတယ်အဲ့ဒါဒီသဘောတရားလေးကိုရှုနေရင်ဒီသဘောတရားလေးနေဘာဖြစ်တယ်ဆိုတာကိုတိတာပဲသူဘလို့ပေါ်လာတယ်ပေါ်ပြီးတော့ဘလို့ပျောက်သွားတယ်ဆိုတာကိုရှင်းရှင်းလေး မြင်လာတာပဲဖောင်းနာလေးပေါ်လာပြီးဖောင်းနာလေးဆုံးသွားရပ်သွားတယ်ဥစ္စာဒါပျောက်သွားတဲ့သဘောလေးပဲပေါ်ပြီးတော့ပျောက်သွားတာမင်းနာလေးစပေါ်လာတယ်ဆိုရင်ပေါ်ပြီးတော့ဖြည်းဖြည်းနဲ့နောက်ဆုံးဆုံးသွားတာပဲဆုံးသွားတယ်ဆိုတော့ရပ်သွားတာပဲအဆုံးမဲ့လားပေါ်ပြီးတော့ပျောက်သွားတယ်ဆိုတာဆက်မဖြစ်တော့ဘူးဒါပျောက်သွားတာအဲ့တော့ဖြစ်ကိုက်သဘောတရားလေးတွေကိုရှုနေရင်တို့ဘယ်လိုပေါ်လာတာဆိုတာကိုသိတယ်ဘယ်လိုပျောက်သွားတယ်ဆိုတာကိုသိတယ်အဲ့ဒါကိုတင်ကတလက္ခဏာလို့ခေါ်တယ်တင်ကတလက္ခဏာခေါ်တယ်ဖြစ်ကိုက်ရှုမှသဘာဝမဟုတ်ချမြင်နိုင်သည်ဒါသဘာဝဖြစ်ကိုက်ကိုရှုမှသဘာဝကိုသိတယ်အဲ့ဒီသဘောလေးကိုသိမှပေါ်တာပြောက်တာကိုသိတယ်ဒါဖြစ်ပြခေါ်တာပါပဲသဘောသိမှဥဒယဝေယမြင်နိုင်သည်ဒီသဘောလေးကိုသိမှဒီသဘောလေးဘယ်လိုပေါ်လာတယ်ဘယ်လိုပြောက်သွားတယ်ဆိုတာကိုရှင်းရှင်းလင်းလင်းသိတာကိုယ်စူးစမ်းရင်တော့သိတာပေါ့စူးစမ်းအားမကောင်းဘူးဆိုရင်တော့ဝိရိယလည်းအားနည်းတယ်တတိအားဓမ္မရိယအားနည်းရင်တော့ဖြစ်ခိုင်မရှိရင်သူဘလုံးပေါ်လာတယ်ဆိုတာလည်းသဘောသဘောတရားကိုလည်းမသိဘူးသဘောလက္ခဏာကိုလည်းမသိဘူးသဘောလက္ခဏာမသိရင်ပေါ်တာပြောက်တာတင်ကတလက္ခဏာကိုမသိနိုင်တော့အဲပြောပြောက်မှုဆိုတဲ့လက္ခဏာကိုတင်ကတလက္ခဏာလို့ခေါ်တယ်အဲ့တော့ဒီယုံနဲ့သဘောတရားလေးတွေပေါ်ပြီးတော့ပြောက်သွားတာတွေ့လို့ရှိရင်ဘာဖြစ်လို့ပေါ်ပြီးတော့ပျောက်သွားတာလဲမမြဲလို့ပဲတဲ့မြဲနေရင်ပဲပျောက်တော့မယ်အမြဲတမ်းသူကြည်နေမှာပေါ့ယုံနာနေရင်အဲ့လိုမဟုတ်ဘူးတစ်စက္ကန့်ကလေးတောင်မှမတည်နိုင်ဘူးဖြစ်လာရင်သူပျောက်ပြက်သွားတာပဲပျောက်သွားတာပဲကိုယ်ကဒီခိုက်တားလေးမရှုရင်တော့မတည်ဘူးတဲ့ဒါကြောင့်အဲ့ဒီလိုတည်အောင်တရားကိုရှုမှတ်နေရတာဒါကြောင့်စူးစူးဆိုက်ဆိုက်တင်းတင်းရင်းရင်းရှုရတယ်ဆိုတာဒါကိုဘုန်းကြီးတို့ပြောတာပါပဲဝိရိယလေးနဲ့ဆိုက်လန်ဖြည်းဖြည်းနဲ့သိလာတာပါပဲအဲ့တော့ဘောပူတာလေးပေါ်လာရင်ပူတာလေးကိုကြည့်နေစပူပြီးတော့ဖြည်းဖြည်းနဲ့ပျောက်သွားတာပူတာလေးတွေတစ်ခုပြီးတစ်ခုပေါ်လိုက်ပျောက်လိုက်ဆိုတာလေးတွေချင်းရှားနေတာအေးဒါပဲဖြည်းဖြည်းဘလို့သဘောတရားလေးတွေပဲပေါ်လာပေါ်လာပေါ်တဲ့သဘောတရားဟုတ်လားကိုကဆိုက်ရှုနေပူရင်ပူတာလေးကိုစိုက်ရှုပ်နေရင်ဒီပူတာလေးဘယ်လိုဖြစ်တယ်ဆိုတာကိုနားလည်လားအဲ့ဒါသိရင်ကြည့်တာတရားရှုမှတ်တဲ့နေရာဒါကြောင့်ပေါ်တဲ့သဘောတရားကိုရှုမှတ်မြင်ခိုက်လေးရှုမှတ်ကြားခိုက်လေးရှုမှတ်ဆိုတာဘာပေါ်တဲ့ခိုက်တန်လေးကိုကိုယ်ရှုရတယ်ခန္ဓာကိုယ်လေးကဘာပေါ်လဲပေါ်တာလေးကိုရှုမှတ်ဥမာဖောင်းနာပင်နာလေးပေါ်နေဖောင်းနာပင်နာမှတ်တာစိတ်ကင်းလေးပေါ်လာရင်ဟောစိတ်ကိုရှုမှတ်တာစိတ်ကူးတယ်စဉ်းစားတယ်မှတ်တော့ thisအာယုန်ဒီသွားတဲ့စိတ်သဘောလေးကိုကိုသိတာရှုမှတ်လိုက်တော့စိတ်ကလေးပျောက်သွားတာတွေ့ရတာပဲအဲ့ဒါပေါ်ပြီးတော့ပျောက်တာလားအဲ့ဒါယောဂီအတုံးနဲ့ဆိုတော့ပေါ်ပြီးတော့ပျောက်တယ်လို့ခေါ်ပါတယ်ဘုန်းကြီးတို့စာတုံးနဲ့ဆိုတော့ဖြစ်တယ်ပြက်တယ်လို့ခေါ်ရတာဖြစ်ပြက်ဆိုတော့အဲ့ဒါကိုပြောတာစူးစိုက်ရှုနေလို့သဘာဝတရားလေးကိုစူးစိုက်ရှုနေရင်ဒီသဘာဝတရားလေးတွေပေါ်ပြီးတော့ပျောက်သွားတာကိုဖြည်းဖြည်းနဲ့တွေ့လာပါလေကြိုးစားပြီးတော့ရှုမှတ်နေပေါ်ပြီးတော့ပျောက်သွားတာလေးမြင်ရတော့ဩဒါမမြဲပါလားမြင်ပြီးရင်ပျောက်သွားတာပဲကြားပြီးရင်ပျောက်သွားတာပဲဆိုတာကို့ညာထဲမှာရှင်းရှင်းလင်းလင်းသိပြီးတော့လာရင်မမြဲတဲ့အနိစ္စကိုသိတာပေါ့မမြဲဘူးဆိုတာကိုယ်ပိုင်ညာနဲ့သိတော့တာပဲဒီယုံနာသဘောလေးတွေပေါ်ပြီးတော့ပျောက်သွားတာမမြဲဘူးဆိုတာကိုညာထဲမှာရှင်းရှင်းလင်းလင်းသိတာအဲ့ဒါအနိစ္စလက္ခဏာကိုသိတယ်လို့ခေါ်တယ်အနိစ္စလက္ခဏာကိုသိရင်ဒုက္ခအနတ္တလည်းသိတာပါပဲပေါ်နေပြောင်းနေတဲ့ယုံနာတရားတွေကသူ့ကိုချမ်းသာလို့မခေါ်နိုင်ဘူးရှင်းရည်တွေပဲတဲ့ဘာမှအာကိုစရာမရှိဘူးပေါ်ပြီးတော့ပြောင်းနေတယ်ဆိုတာဒါညာနဲ့သိရမယ့်ဥစ္စာတွေဖြစ်ပြီးတော့ပြက်နေတယ်ဆိုတာရှုမှတ်တဲ့အသိညာနဲ့သိတော့ဩဒါတွေကဘာမှမကောင်းပါလား။သ ตายาเสียไม่ရှိပါလားနှစ်သက်เสียไม่ရှိပါလားဆိုတော့ဒါဒုက္ခဆင်းရဲတဲ့သဘောတရားဆိုတာလည်းပဲပါပြီးတော့သွားတော့တာပေါ့ဒုက္ခကိုလည်းပဲသိပြီးတော့သွားတာအနိစ္စကိုသိရင်ဒုက္ခလည်းပဲသိသွားတာပေါ့ပြီးတော့ဒီသဘောတရားလေးတွေဟာကိုယ်ကပေါ်အောင်လုပ်တာမဟုတ်ပါဘူးသူ့ဟာသူပေါ်လာတာပဲပြောင်းတာလဲသူ့ဟာသူပြောင်းသွားတာပဲကိုကရှုမှတ်လို့ပြောင်းတာမဟုတ်ပါဘူးတွန့်ပြစ်လို့မရဘူးကိုတာဝန်ကဒါလေးကိုရှုနေသူပေါ်လာတာသိပြီးတော့သူပြောင်းသွားတာဘူးပြောင်းသွားတယ်ဖြစ်အောင်မို့လို့ရှုမှတ်သွားလို့ရှိရင်ပြက်သွားတာတွေ့တာအဲ့လိုတွေ့တော့သူ့သဘောနဲ့သူပေါ်လာတယ်သူ့သဘောနဲ့သူပြောင်းသွားတာဟာဒါကိုအနတ္တလို့ခေါ်တယ်အဝတ္တဝတ္တနာတော့အနတ္တကိုယ်လိုတိုင်းမဖြစ်ဘူးကိုကဘာမှဩဇာပေးလို့မရဘူးအကြောင်းအလျော်စာသူပေါ်လာတယ်အကြောင်းအလျော်စာပျောက်သွားတယ်ဆိုရင်အနတ္တလည်းပဲပါဝင်တော့တာပဲအဲ့ဒီသုံးခုတာတာမညာလက္ခဏာလို့ခေါ်တယ်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုရက်ဒီလက္ခဏာ၃မျိုးကိုတော့တာမညာလက္ခဏာလို့ခေါ်တယ်အဲ့လိုပေါ်ပြီးတော့ပြောင်းသွားတာသိရင်အနိစ္စလည်းသိတယ်ဒုက္ခလည်းသိတယ်အနတ္တလည်းသိတယ်ဆိုရင်ဒါမိမိတို့တော့ဝိပဿနာဉာဏ်ကိုယ်တဏ္ဏမှာထက်တဲ့တဏ္ဏဖြစ်တယ်လို့အရှင်းဆုံးဝိပဿနာဉာဏ်နေပေါ့လေဖြစ်ပေါ်လာတယ်လို့ခေါ်ရတယ်ဒါကြောင့်မို့ဝိပဿနာရှုတဲ့နေရာမှာဒီ၃မျိုးနဲ့သိရမယ်ရှုပြီးတော့သိရမယ်တဘာဝလက္ခဏာကိုသိရတယ်ဒီသဘောလေးတွေပေါ်ပြီးတော့ပြောက်သွားတယ်တမင်းရလက္ခဏာကိုသိရတယ်ပေါ်ပြီးတော့ပြောက်သွားတာသိရင်ခုနကအဲတင်္ခဒလက္ခဏာကိုသိရတယ်ပေါ်ပြီးတော့ပြောက်သွားတာကိုသိရင်မမြဲတဲ့အနေစာဒုက္ခအနတ္တဆိုတာအလိုလိုနေအဲသိပြီးတော့လာတော့တာအဲ့လိုလက္ခဏာအပြင်သိတယ်ဆိုရင်ဒါဝိပဿနာဉာဏ်ပဲဆိုတာကိုနားလည်ပြီးတော့ပေါ်ကိုက်လေးတွေကိုကြိုကြိုစားစားနဲ့သိအောင်ရှုမှတ်ရမယ်ဆိုတာသဘောပေါက်နားလည်ရင်ဒီအသိဉာဏ်လေးတွေမိမိတို့ရဲ့တဏ္ဍာမှာရလာမယ်ဆိုတာကိုသူပြောနေကြမလို့တော့ကိုယ့်အကူသိပြီးတော့လာတော့အဲ့လိုသိလာတဲ့အခါမှာသိဝမ်းသာဟောတရားတော်ကလာတဲ့အတိုင်းငါကိုယ်တိုင်တွေ့တာပဲငါကိုယ်တိုင်သဘောလေးတွေကိုတွေ့နေတာပဲဒီသဘောလေးတွေပေါ်ပြီးတော့ပျောက်သွားတာကိုလည်းပဲအဲတွေ့ရတာပဲဆိုတော့ချုပ်ယောဂီတွေပြောလို့ရှိရင်တိတ်အာရဝန္တာဖြစ်ပြီးတော့အဲပြောကြတာဘာဖြစ်လို့လဲကိုယ်တိုင်အသိဉာဏ်လေးတွေရလာလို့စိတ်ထဲမှာအာရနှစ်သက်တဲ့ဝန္တာတဲ့ပီတိသောမနတ္တတွေဖြစ်ပေါ်ပြီးတော့လာတယ်တဲ့ဒါကြောင့်စူးစမ်းပြီးတော့ရှုမှတ်သွားရင်ဒီအသိဉာဏ်တွေရလာမယ်ဆိုတာကိုယုံကြည်ပြီးတော့ကြိုကြိုစားစားရှုမှတ်ပူရတာအဓိကပါဒါကလက္ခဏာ၃မျိုးနဲ့သိရမယ်ဆိုတာကိုနားလည်အောင်ဘုန်းကြီးတို့အရင်ရှင်းပြတာဖြစ်ပါတယ်တရားရှုမှတ်ကံစားယောဂီပုဂ္ဂိုလ်များကတော့ချက်ချင်းဝိရိယတတိညာအားမကောင်းသေးတော့ချက်ချင်းမသိနိုင်သေးပါဘူးဒီကဲသဘောတရားလေးတွေကိုသိအောင်ပဲကြိုးစားပြီးတော့ရှုမှတ်နေရင်ဒီသဘောတရားလေးတွေကိုသိပြီးတော့လာတာပဲဒီဖြစ်ကဲသဘောလေးတွေကိုသိလာရုပ်ကိုရှုမှတ်နေရုပ်သဘောလေးတွေကိုပိုင်းခြားပြီးတော့သိလာဝိပဿနာယာနိကပုဂ္ဂိုလ်ဆိုတော့ဝိပဿနာကိုစပြီးတော့ရှုတယ်ဆိုတော့ရုပ်ကစပြီးတော့ရှုတာပေါ်ပြီးတော့အသိဉာဏ်ရလွယ်တော့ရူပမေဝပုဏ္ဏပုဏ္ဏတမတိတ္တပံဖြစ်ပေါ်နေတဲ့ရုပ်သဘောလေးတွေပေါ့လေခုနကတောင်းတာတင်းတာပူရာအေးတာမာရာပြောတာနုညနာစသည်ဖြင့်ဒါလေးတွေရုပ်သဘောလေးတွေပဲဒီသဘောလေးတွေကိုရှုနေတာထက်ကထက်ကပေါ်ခဲ့မှာထက်ကထက်ကရှုနေရင် သူသဘောလေးတွေကိုသိတယ်ဒီသဘောလေးတွေကိုသိရင်နဲ့ပဲအရူပဓမ္မာတယမေဝပါကတာဟွန်တိအရူပဓမ္မာနံတရားတို့သည်တယမေဝအလိုလိုသာလျင်ပါကတာထင်ရှားကုန်သည်ဟောဒီဖြစ်ဟွန်တိဖြစ်ကုန်ယုတ်တရားကိုရှုနေရင်နဲ့နံတရားကလည်းပဲထင်ရှားလာဖောင်းတာမှတ်နေရင်နဲ့ဖောင်းတဲ့ပေါ်စိတ်ကလေးရောက်သွားတာတဖြည်းဖြည်းနဲ့မှတ်ပါများလာရင်ဒီမှတ်တဲ့စိတ်ကလေးကိုလည်းပဲသဘောပေါက်လာတယ်ယောဂီကအဲတော့ဒီခိုက်တန့်လေးမှာအာယုံဆိုတဲ့တောက်တင်းလှုပ်ရှားတဲ့သဘောလေးနဲ့မှတ်တည်တဲ့စိတ်ကလေးနှစ်မျိုးမှတ်ရင်မှတ်ရင်နဲ့စိတ်ကလေးအာယုံပေါ်ရောက်သွားတာကိုလည်းသိလာတော့အာယုံနဲ့မှတ်စိတ်နှစ်မျိုးပဲဆိုတာကိုရှင်းရှင်းလင်းလင်းသိလာနှမျိုးရှိတယ်ဆိုတာနားလည်လာတယ်ပိန်နဲ့မှရင်ပိန်နဲ့ရော့သွားတဲ့သဘောလေးနဲ့ဒီကမှတ်တည်တဲ့စေကြီးဆိုတော့ဒီကိုက်တန်ဒါနှမျိုးရှိတာပဲအဲ့ဒါပရမတ္ထရုပ်နဲ့နာဆိုတာအဲ့ဒါကိုပြောတာမှတ်တိုင်းမှတ်တိုင်းမှတ်စီရအာယုံနဲ့မှတ်တည်တဲ့စိတ်ကလေးတွေရှင်းပြီးတော့သွားလို့ရှိရင်ဒီသဘောတရားနှစ်ခုမှတစ်ပါးပုဂ္ဂိုလ်တ attva ဆိုတာရှာမရအတက်ကောင်လက်ပြကောင်ဝิญဉ်ကောင်ဆိုတာရှာမရတော့လို့ဆိုနုံဆဲပဲယုံနံသဘောပဲဆိုတာရှင်းရှင်းလင်းလင်းသိသွားတာယုံနဲ့နံကိုပိုင်းခြားသိတယ်လို့ခေါ်ရပိုင်းခြားသိတယ်လို့ခေါ်အဲ့ဒါဝိပဿနာဉာဏ်ခေါ်တာအသိဉာဏ်ခေါ်တာယုံကိုပိုင်းခြားပြီးတော့သိတာနံကိုမှတ်ရင်လည်းပဲနံကိုပိုင်းခြားပြီးတော့သိတာဒါမဲ့မှတ်စရာအရင်နဲ့မှတ်သိတဲ့ယုံနံကိုကွဲကွဲပြားပြားမှတ်တိုင်းမှတ်တိုင်းတွေ့ရတော့အော်ယုံနာနှစ်ပါးမြပါလားပုဂ္ဂိုလ်တ attva ဆိုတော့မရှိပါလားဆိုတာအသိဉာဏ်လေးဖြစ်လာတော့ပုဂ္ဂိုလ်တ attva တော့ထင်တဲ့အထင်မှအမြင်မှဒိဋ္ဌိမလာနိုင်တော့ဒိဋ္ဌိကိလေသာကင်းသွားတာဒိဋ္ဌိဆိုတာယုံနာမဟုတ်ယုံနာတွေကိုယုံနာလို့မသိပဲနဲ့အတ္တကောင်ငါကောင်အတ္တကောင်လက်ပြောင်ကောင်ဝိညာဉ်ကောင်ပုဂ္ဂိုလ်တ attva နေရပြင်သိတာမောဟနဲ့တကွအထင်မှားတဲ့ဒိဋ္ဌိတဲ့အဲ့ဒီဒိဋ္ဌိမလာတော့အသိဉာဏ်ဖြစ်လာတော့အမှားသိတဲ့ဒိဋ္ဌိကမလာတော့အတ္တကောင်ငါကောင်ထင်တဲ့ဒိဋ္ဌိကမလာတော့ကင်းသွားတယ်ဆင်းသွားတယ်ခေါ်တာဒိဋ္ဌိဆင်းသွားတယ်ဒိဋ္ဌိပြုတ်သွားတယ်ဘာလို့ရှင်းတယ်လဲဘာလို့ပြုတ်တယ်လဲမှတ်စရာအရင်နဲ့မှတ်တည်တဲ့စိတ်ရုပ်နဲ့နာမ်ဆိုတာမှတ်ခိုက်လေးမှနှစ်မျိုးတည်းရှိတယ်ဆိုတာနားလည်သွားတော့ဩဒီပြင်အခိုက်တန်နေမှာလည်းပဲဒီလိုပဲရုပ်နဲ့နာမ်นี่ဖြစ်နေတာပဲဆိုတာကိုမျက်မှောက်တွေ့ရတဲ့ရုပ်နာမ်သဘောကိုသိခြင်းအပြင်အတိတ်ကရုပ်နာမ်นี่လည်းဒီလိုပဲဖြစ်နေတာပဲဒီလိုပဲယုံနာမဲ့ရှိတာအနာကမှလည်းပဲဒီလိုပဲယုံနဲ့နာမဲ့ရှိတယ်ဆိုတာကိုကိုယ်ပိုင်ညာနဲ့ဆုံးဖြတ်သွားလို့ရှိရင်အဲ့ဒါတရားပေါ်မှာကိုယ်ပိုင်ကိုယ်တိုင်သိတဲ့အသိမျိုးရပြီးတော့သွားတော့အသိညာရတယ်လို့ခေါ်ပါတယ်ဒါကိုပဲဘုန်းကြီးတို့ဒိဋ္ဌိဝိတ္တုလို့ခေါ်ရဒိဋ္ဌိစင်ကြယ်တဲ့ခေါ်တော့တရားရှုမှတ်တဲ့အခါကျတော့သောသာပြောခဲ့ပါရင်ဘုန်းကြီးတို့သီလတရားတွေစောက်တည်တော့မိမိတို့ကိုမှုနှုတ်မှုတွေတန်ရှင်စင်ကြင်နေတာဟာသီလဝိတ္တုတိခေါ်တာပဲအဲ့ဒါသီလဝိတ္တုတိခေါ်တယ်အဲ့တော့သီလစင်ကြင်ပြီးတော့တရားရှုမှတ်နေတဲ့အခါကျတော့စသုမကဇစိတ်ကမတည်ငြိမ်သေးဘူးအာယုံဘောကိုမရောက်နိုင်သေးဘူးဖောင်းနေပင်နဲ့မှတ်တည်တဲ့စိတ်ကကျားရောက်သွားပြီအိမ်ရောက်သွားပြီအလောက်ကိုင်းနေစီရောက်သွားပြီတကယ်ချင်းနေစီရောက်သွားပြီသွားချင်ရသွားတာဒါစိတ်ရဲ့သဘောမတည်ငြိမ်သေးတော့ရုပ်သဘောနာမ်သဘောတွေကိုကွဲကွဲပြားပြားမသိနိုင်သေးဘူးပေါ့ဒါစိတ်ကအာရုံနဲ့မှမကတ်သေးပဲဟုတ်စိတ်ကအာရုံနဲ့မှကတ်လာပြီဆိုတဲ့အခါကျတော့ ပေါ်တဲ့အိုင်မှာစိတ်ကလေးစိုက်စိုက်ပြီးတော့ကြာလာဖောင်းနေဆိုဖောင်းနေပုံမှာစိတ်ကလေးကပ်ပြီးတော့ကြာသွားတယ်ပင်းနေဆိုပင်းနေပုံမှာစိတ်ကလေးကပ်ပြီးတော့ကြာသွားတယ်5မိနစ်10မိနစ်စသည်ပေါ်တဲ့အိုင်မှာစိတ်ကလေးကပ်ကပ်သွားလို့ရှိရင်စိတ်ကဒီအိုင်မှာရောက်ရောက်သွားတယ်ဥစားအဲ့ဒါကိုတမာတိလို့ခေါ်ပါတယ်ဒီတမာတိလေးဖြစ်နေတော့စိတ်ထဲမှာလောဘတို့ဒေါသတို့မောဟတို့မာနတို့မလာတော့စိတ်ကတန့်ရှင်းပြီးတော့စင်ကြယ်ပြီးတော့ဖြစ်နေတာအဲ့စိတ်တန့်ရှင်းစင်ကြယ်တာကိုစိတ်တဝိတ္တုတိခေါ်တယ်စိတ်ထဲမှာကိလေသာတွေနိဗ္ဗာန်တရားတွေကင်းနေတာပေါ့အခိုက်တန်အခိုက်တန်မှာကင်းကင်းသွားတာကာမိဆန္ဒနိဗ္ဗာန်အရုဗျာဝရနိဗ္ဗာန်အရုတေကွာပြင်းလောဘဒေါသတွေကင်းပြီးတော့မှတ်တိုင်းမှတ်တိုင်းအာယမစိတ်ကလေးကတ်ကြသွားရင်စိတ်ကအာယမမှာကတ်သွားတာအဲ့ဒါတမာရီခေါ်တာပဲပေါ်တဲ့အာယမမှာစိတ်ကလေးကတ်ကတ်ကြသွားတာပါလေဖောင်းနေဆိုရင်ဖောင်းနေပုံမှာစိတ်ကလေးကတ်ကြသွားပိန်နေဆိုပိန်နေပုံမှာစိတ်ကလေးကတ်ပြီးတော့ကြသွားလို့ရှိရင်အဲ့ဒါတမာရီရလာတာပဲပြန်လည်မှုတွေလည်းနည်းလာတာပေါ့လေပြန်လို့ရင်လည်းပြန်လို့တဲ့ပုံမှာမှတ်ရတာပါပဲဒါလည်းပဲမှတ်လိုက်လို့ရှိရင်မှတ်ရမယ်အာယမအဲ့ဒါအာယမစိတ်ကလေးကတ်ပြီးတော့ရောက်နေတော့စိတ်ထဲမှာခုနကလောဘတို့ဒေါသတို့စတဲ့ကိလေသာတွေမှတ်တိုင်းမှတ်တိုင်းကင်းပြီးတော့နေတာဟာစိတ်တဝိတုဒ္ဓိလို့ခေါ်တယ်အဲ့ဒီတမာတိစိတ်တဝိတုဒ္ဓိဖြစ်မှစိတ်ကစင်ကြဲမှခုနကရှုမှတ်တဲ့အာယုံကိုပိုင်းပိုင်းခြားခြားသိလာတယ်ယောသဘောကိုပိုင်းပိုင်းခြားခြားသိလာတယ်နာမ်သဘောကိုပိုင်းပိုင်းခြားခြားသိလာတော့ရုပ်နဲ့နာမ်ကိုရှင်းရှင်းလင်းလင်းသိတော့အတ္တကောင်ငါကောင်သင်တဲ့ဒိဋ္ဌိကင်းသွားတာမလာတော့ဘူးအဲ့ဒါကိုဒိဋ္ဌိဝိတုဒ္ဓိလို့ခေါ်ပါတယ်အဲ့လိုအသိဉာဏ်လေးတွေရအောင်တရားရှုမှတ်ရတယ်ပွားများရတယ်ဆိုတာနားလည်ပြီးတော့ဘောကိုင်းအာယုန်လေးတွေကိုစူးစိုက်မှတ်နေအသိဉာဏ်ဟာတစ်ဖြည်းဖြည်းနဲ့မိမိရဲ့ဉာဏ်ထဲမှာရောက်လာမယ်ဆိုတာကိုယုံကြည်တဲ့စိတ်နဲ့ဝိရိယနဲ့တတိနဲ့ကျိုးစားလာရင်သိကြတာပါပဲသိပြီးတော့အာရဝန္တာဖြစ်နေကြတာဒီအများကြီးပါယောဂီဒါကြောင့်မို့မဖြစ်သေးတဲ့ယောဂီတွေကလည်းဖြစ်အောင်ကြိုးစားပြီးတော့ရှုမှတ်မယ်ဆိုတဲ့စိတ်ကလေးနဲ့ကြိုးကြိုးစားစားရှုမှတ်သွားရင်မှတ်တိုင်းမှတ်တိုင်းအဲဓမ္မတိတွေရလာပြီးတော့အသိဉာဏ်တွေဖြစ်လာမှာပဲမှတ်တိုင်းမှတ်တိုင်းလည်းပဲကုသိုလ်စိတ်တွေဖြစ်နေရတာဝန္တာစရာအမတန်ကောင်းပါလေအဲ့လိုကြိုးကြိုးစားစားနဲ့ရှုမှတ်ဖို့ပါ
So the ultimate aim of Vipassana meditation is to know the three characteristics. But beginners, yogis, will find it difficult to observe these. So they should just concentrate and note things as they really are, because it takes some time and effort to get insight knowledge. So although they are physical and mental phenomena, beginner yogis are much more easier to start with the physical phenomena. And if they can note physical phenomena and see the true characteristics of the physical phenomena, then they would have made some progress. But physical phenomena, it refers to stiffness, cold, heat, tension, fluidity, and so on, just as you are observing the rising and falling of abdomen, you will note the physical phenomena happen, and then you will understand and know firsthand what their true nature characteristics are. And if you note carefully and repeatedly, then you will be able to start noting that there is also the mental phenomena. Whenever you note something, there are two things happening: the physical phenomena that you are noting and the noting mind. The noting mind is called nama, is a mental phenomena. And if you practice then you will be able to see when the abdomen is rising. You will not just note the rising of abdomen, but you will also note that there is a noting mind as well. Likewise, when you are noting the falling of the abdomen, you will also note the physical and mental phenomena associated with the falling of the abdomen. Here again, there are no piññatta concepts, but instead there is paramattha, true nature. Here the paramattha, the ultimate truth, says that everything is a collection of physical and mental phenomena. There is no such thing as a person. There is no such thing as an individual. There is no soul or no self, which is also called atta. And anatta means there is no such thing.
Okay. Now, this is the last one. Okay. သာရခန္ဓာပမတုတ်တရားတော်ကိုနာကြားရတဲ့ဓမ္မတဝနာကုသကံစေရနာတနည်းအားဖြင့်ရှုမပွားလျင်နိဗ္ဗာန်ဝင်ဆိုတဲ့တရားတော်ကိုနာကြားရတဲ့ဓမ္မတဝနာကုသကံစေရနာစောင့်ရှောက်ထိန်းသိမ်းကြားရတဲ့သီလကုသကံစေရနာခန္ဓာကိုပင်မဆင်းရတာကိုသိခံပြီးတော့ဗราณမထားဘဲနဲ့ကျိုးကျိုးစားစားနဲ့ရှုမှတ်ပွားများအထောက်ကြရတဲ့ဘာဝနာကုသကံစေရနာတို့ကြောင့်မိမိတို့လိုလားတဲ့ဓမ္မရီပညာတရားမိမိတို့လိုလားတဲ့ဝိပဿနာညာအရိယမဉ္ဇဉ်ဖွညာနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။